မြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခနှင့်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေကပိုပြီးတော့မှဆိုးဝါးလာနိုင်တယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကသတိပေးလိုက်ပါတယ်။အကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အဆိုးဝါးဆုံးနိုင်ငံတွေနဲ့ကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့အခြေအနေငတ်မို့ခေါင်းပါဖို့အန်ရဲ့သတိပေးချက်တွေအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆူဒန်၊ဟေတီ၊ဘာကီနာဖာဆိုနဲ့မာလီအာဖဂန်နစ္စတန်နိုင်ဂျီးရီးယားစတဲ့အရေးပေါ်ကူညီလိုအပ်နေတဲ့အဆိုးဝါးဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်။2029နှစ်အတွင်းမြန်မာနိုင်ငံတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့အတ္တိဒုက္ခရောက်ခဲ့ရတဲ့သူတွေအပါအဝင်လူပေါင်း15သန်းနဲ့2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့နဲ့အရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသမီး2သန်း2သိန်းအတွက်အာဟာရဖြည့်ဝဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်းအစိုးရခံစံကခန့်မှန်းပါတယ်။ကမ္ဘာပေါ်မှာလူဦးရေတန်း250ကျော်စားနပ်ရိက္ခာမလုံလောက်တဲ့အကြက်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံပေါင်း58နိုင်ငံကသူတို့ရဲ့ကိုယ်ပိုင်နယ်မြေတွေမှာပြီးခဲ့တဲ့နှစ်တွေအတွင်းအကူအညီလိုအပ်တယ်ဆိုတာကိုမကြသေးခင်တုန်းကမှထုတ်ပြန်ခဲ့တဲ့2023ခုနှစ်ကမ္ဘာတဝန်းစားနပ်ရိက္ခာအကြက်တဲဆိုင်ရာအစိုးရခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာစားနပ်ရိက္ခာမလုံလောက်တဲ့ကမ္ဘာပေါ်မှာအဆိုးဝါးဆုံးအကြက်တဲနဲ့ရင်ဆိုင်နေရတဲ့10နိုင်ငံထဲမှာပါဝင်နေဆိုပြီးတော့လေမေလပထမပတ်ခရဲကသတိပေးထားပါတယ်ရှင်။